ကောက်ပွဲအားတော်လေးချက်ကနှီးလာပြီလေ
ဟုတ်ကဲ့
ဆောင်လို့တော့ဒီကောက်ကောက်မရှင်းတော့ရဲ့အတိကြတော့မကျင်ပါသေးဘ
ူးဟုတ်ပါတယ်
ဒါမဲ့လည်းခမားရတော့တမ်းလိုက်ရတော့အရင်ယူကောက်ပွဲရက်တည်းလောက်ပဲသွားမယ်လို့များစုကတော့မျောလင့်ထား
တယ်ဟုတ်ပါတယ်
ဆိုတော့ဦးကြီးတို့လည်းအဲ့လိုပဲမျောလင့်ထားတယ်အဲ့ဒီမျောလင့်ချက်နဲ့ပဲသွားနေကြတာပေါ့ပ
ါတီ
လုပ်ငန်းတွေက
ဟုတ်ပါတယ်
အနေဒီကတော့အားလုံးကတော့မျောလင့်ထားတာပဲဒီဟိုပြီးခဲ့တဲ့ယူကောက်ပွဲမှာလည်းအနိုင်ရခဲ့တယ်ဒီယူကောက်ပွဲမှာလည်းအနိုင်ရလိမ့်မယ်ဆိုတော့ဟိုမျောလင့်ချက်တော့လူလူကြားထဲမှာတော်တော်များများရှိထားတဲ့
ဟုတ်ပါတယ်
ကြီးချက်ပေါ့နော
်ဟုတ်ပါတယ
်ဟိုဒါပေမဲ့လည်းတစ်ဖက်မှာဒီဟိုအထူးသဖြင့်ထောက်ပြစရာဖြစ်နေတာတိုင်းသားဒေသတွေမှာပေါ့
ဟုတ်ကဲ့
တိုင်းသားလူမျိုးစုပါတီတွေအဖွဲ့အစည်းတွေနဲ့ထိဆက်မှုနည်းနည်းလေးအားနည်းနေတယ်ဆိုတော့ထောက်ပြချက်တွေရှိနေတော့
ဟုတ်ကဲ့
ဝင်းကျုပ်တို့ဒီတိုင်းသားဒေသတွေမှာကိုပို့ပြီးတော့ဘာပေါ်အနိုင်ရအောင်ပို့ပြီးတော့စီယုံကြီးတွေလုပ်ဖို့အစီအစဉ်ရှိသလားဘလို့တွားဖို့ရှိတယ်လဲ
ဒါတော့ကျွန်တော်တို့တိုင်းရင်းသားတွေနဲ့ပတ်သက်ပြီးတော့လည်းပဲဟိုထိုးနှက်ချက်ကမြင်မှုရှိတာပေါ့ကျွန်တော်တို့ကမလိုလားတဲ့အဖွဲ့အစည်းတွေရှိမယ်အတိုက်ခံတွေရှိမယ်နော်ဒါဒီဗမာပါတီဖြစ်တယ်ဗမာပါတီဖြစ်တယ်ဆိုတာမျိုးပြောကြတာတွေရှိပါတယ်သို့တော်လည်းပဲကျွန်တော်သက်သေတာလို့ရတယ်လေဗမာပါတီဖြစ်တယ်ဆိုလို့ရှိရင်ရှမ်းပြည်နယ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်ဖြစ်စီရှမ်းဖြစ်စီလက္ခဏာပြည်နယ်မှာဖြစ်စီရခိုင်ပြည်နယ်ဖြစ်စီကချင်ပြည်နယ်ဖြစ်စီဗမာတွေပဲယူပါဘို့ကျွန်တော်ဘယ်သူများယူပါလို့တိုင်းသားယူမှာဟုတ်တယ်မလားခုကကျတော့ပြည်နယ်ဒီမှာကိုယ်စားလှယ်လောင်းနေကိုယ်တိုင်ကိုကကျွန်တော်ဒေသခံတွေပြည်တိုင်းသားတွေကိုပဲကျွန်တော်တို့ယူခဲ့တာပဲဥပမာပြဆိုင်ဦးစန်းညွန့်နဲ့ဘာညာပေါ်လေးစသည်ဖြစ်ပေါ့နောက်မှာဦးရတအောင်စသည်ဖြစ်အဲ့ဒါဒီမှာဆိုလို့ရှိရင်လည်းဟိုမှာဟိုဒုသမရာကြီးကိုယ်တိုင်ကိုကရှင်းတိုင်းသားဖြစ်ပြီးတော့အမျိုးသားဒီမိုကရေစီဘက်ကိုစသည်ဖြစ်ပေါ့တော်လို့ရှိရယ်နော်ဒါဟိုဗမာပါတီဆိုတာပြထိုးနှက်ချက်တခုပါပဲအဲ့တော့ဟိုအတူချုပ်အနေနဲ့ဟိုရှင်းပြလို့ရှိရင်နော်အဲဒီပြည်တွင်းငြိမ်းချမ်းရဖို့တိုင်းရင်းသားတွေနဲ့ပို့ပြီးနားလည်မှုတိစောက်နိုင်မှုเนาะပို့ပြီးလက်ခံနိုင်မှုရှိတဲ့အစိုးရတစ်ခုပေါ်ဖို့ဒါတွေဟာဘာအရေးကြီးဆုံးဆိုတော့ဖက်ဒရယ်ဒီမိုကရေစီပြည်တော်စုဖြစ်ဖို့ကအရေးကြီးဆုံးပဲเนาะဘူကျုံအောင်ဆန်းကိုယ်တိုင်ဒါကိုဟိုဖြစ်ခဲ့တယ်ရည်ရွယ်ခဲ့တယ်ပန်းနယ်တစ်ခုပဲအဲ့ဒီတော့ကဖက်ဒရယ်ဒီမိုကရေစီနိုင်ငံတိစောက်ဖို့ဖက်ဒရယ်စနစ်ကိုအောင်မြင်စွာအကောင်အထည်ဖော်ပြနိုင်စွာရှိသောနိုင်ငံရေးပါတီဒီဘယ်ပါတီတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွဲပြီးဘု து သွားယုံမှာလို့ဘု து သွားအာကိုမှာလို့တတိုင်းပြည်လုံးတစ်ကမ္ဘာလုံးအမှဒီမှာဟိုလက်ခံထားတဲ့ခေါင်းဆောင်တော့ဘယ်လို့မှမရနိုင်တဲ့တော့ဟိုခေါင်းဆောင်မျိုးကိုရထားတဲ့အနေအထားမှာသူ့ရဲ့စေတနာမြေတာအနစ်နာခံမှုတွေကိုအရေးချင်းတွေကိုယုံကြည်ကိုးစားပြီးတော့တိုင်းသားတွေအားလုံးအလိမ်မခံဘဲနဲ့တကယ့်ကိုရိုးသားချောင်းမှဆိုလုပ်ပြီးမှခေါင်းဆောင်နောက်မှာရှိနေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပဲကျွန်တော်တို့ကဟလာဟိုယုံကြည်ကိုးစားမှုရှိစေချင်တယ်ဒါပဲကျွန်တော်ပြောမှာပဲဗမာပါတီမဟုတ်ဘူးရှမ်းဆိုလဲရှမ်းကိုယ်စားလှယ်လောင်းယူတာပဲကြရဆိုလဲကြရပြည်နယ်ကိုယ်စားလှယ်လောင်းယူတာပဲစသည်ဖြင့်မဒါမျိုးရှိတာပေါ့လေသို့တော်လည်းပဲအကန့်အသတ်ရှိတာကတော့ဖွဲ့စည်းပုံအခြေခံဥပဒေအရကျွန်တော်တို့ကလုပ်ရတာဖွဲ့စည်းပုံအခြေခံဥပဒေမှာကဟလာအာဏာရတဲ့အနိုင်ရတဲ့ပါတီကဝန်ကြီးချုပ်ကိုရွေးခွင့်ရှိတယ်ဆိုဝန်ကြီးချုပ်ယူတာပေါ့ဟုတ်တယ်မဟုတ်လားဒါဒါမျိုးကတော့ရှိတာပေါ့နောက်ကြမှာဒါတွေကတိုင်းရင်းသားတွေနဲ့နားလည်မှုတိစောက်ပြီးသားမှဟိုဒါဟိုအစီအပြောင်းနှိမ့်လိုက်တိုင်ပြင်မယ်ဆိုလဲကျွန်တော်မတိုင်မင်းရာအကြောင်းမရှိဘူးတိုင်နေမယ်ညှိနှိုင်းမယ်ပြောလို့ပြောမှဘသူရှိတော့အစသည်ဖြင့်ဟုတ်တယ်မလားအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတုံးနဲ့ပြောလို့နားဝင်နိုင်လားပြောလို့ပြောမှလက်ရုံးကြီးတွေဖြစ်မလားဘသူကလက်ရုံးကြီးတွေဖြစ်တယ်တော့ဒါတိုင်းသားတွေစဉ်းစားဖို့လိုတာပေါ့အခုပဲကျွန်တော်တို့နိုင်ငံတော်ယူတိုင်မင်းကကိုယ်တိုင်ခေါင်းဆောင်ပြီးတော့20တရာစုပြေးလုံးမှာအခက်အခဲအနောက်ရှေ့အဟန္တာအမျိုးမျိုးကြားတွေကစူးစမ်းနေတာအဲ့လေအလုံးသိပဲဒါဒါပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဒါပေမဲ့တခုဟိုမကြသိခင်ကပဲဖြစ်သွားတာကဒေါက်တာသမီးမောင်ပြောသွားတာဟိုပြီးခဲ့တဲ့ဘိုးကော်မတီအစည်းအဝေးအပြီးမှာရှင်ပါလေဟိုမြန်မာနိုင်ငံဟာဒီမိုကရေစီပြည်ပြောင်းလဲလုပ်ငန်းတွေကိုဦးစားပေးလှုပ်ဆောင်နေတဲ့ကာလဖြစ်တယ်ဒါလည်းမှန်တာပဲ
ဟုတ
်ကဲ့အဲဒါမဲ့အဲ့ဒီအချိန်မှာပဲတိုင်းသားတွေကနေပြီးတော့ဖက်ဒရယ်ပြည်တော်စုတိစောက်ဖို့ကိုလည်းလုပ်ဖို့ဆိုပြီးတော့တောင်းဆိုနေကြတာတွေကအတန်းအပူကြေကြေလောင်ထွက်နေတာဆိုတော့ဒီမိုကရေစီပြည်ပြောင်းလဲရေးအရင်လုပ်မယ်ဖက်ဒရယ်စနစ်ပေါ်ဆောင်ရေးကိုဒုတိယဥစားပေးအနေနဲ့လုပ်မယ်ဆိုတဲ့အမျိုးဒေါက်တာသမီးမောင်ပြောသွားတဲ့အပေါ်မှာလည်းဟိုနည်းနည်းမကြည်မနှက်ဖြစ်ကြတာပေါ့နော်ဆိုတော့နှစ်ခုစလုံးတစ်ပိုင်းနဲ့သွားလို့မရဘူးလားဆိုတဲ့အမျိုးစောရကတက်ကြတာပေါ့အဲ့ဒီဟာနဲ့အဲ့ဒီအယူအဆနဲ့ပတ်သက်လို့ရောဒီမိုကရေစီအရင်လားဖက်ဒရယ်အရင်လားဒါမှမဟုတ်လည်းနှစ်ခုပြိုင်လူလားဆိုတဲ့အယူအဆပေါ်ဝင်ကြုပ်လို့မြင်တယ
်အဲ့ဒါကတော့ဟိုဒါကတော့ဟိုဘလို့ပဲပြောနေနေနော်ဟိုဒါလည်းဟိုဥဇော်ဝင်လိုက်လည်းတည်ပြီးသားပဲနော်ဟိုအင်္ဂလိပ်စုစကားလည်းရှိပါတယ် every coin is two sides ဆိုတာမျိုးလို့ကိုဘကကြီးတော့ကောင်သူဘကကြီးတော့ပန်းပေါ့နော်ဟုတ်လားကျွန်တော်ဘကကြီးတော့လက်ဖမှုပေါ့ခမရဘကကြီးတော့လက်ဖွားပေါ့ဘာပဲဖြစ်နေနေနော်ဟိုအမျိုးမျိုးပြောကြတာတွေရှိတယ်ဒီမိုကရေစီကိုအဲဦးစားပေးမှလားစီးပွားရေးဖွံ့ဖြိုးတိုးတက်အောင်ဦးစားပေးမှလားနှစ်ခုလုံးပြန်တူသွားမှလားနှစ်ခုလုံးပြန်တူသွားတဲ့လေပြောတဲ့လူကရှိသလိုဘယ်ရင်ဦးစားပေးဟိုရင်ဦးစားပေးဒီရင်ဦးစားပေးဆိုတာမျိုးကလည်းရှိတယ်အဲစသည်ဖြင့်ပေါ့နော်အမျိုးမျိုးပေါ့အဲကျွန်တော်စီမှာဒါမျိုးတွေရှိတာပဲ မူရမ်းကျောင်းကြီးတယ်ဥမာလေရမ်းကျောင်းကျောင်းဆောင်ဆောက်အောင်ပဲ budget allocation ကတိုက်ဖြစ်တယ်ဟုတ်တယ်မို့လားဟိုမြို့ဘွားကျောင်းပြီးရင်လူသားလူကမကြိုက်ဘူးလူသားလူကပြီးရင်မြို့ဘွားလူကမကြိုက်ဘူးအဲအဲ့မှာကျွန်တော်ကစဉ်းစားနေတာချင်းချင်းနဲ့ဘယ်သူပြလို့ပြရမှာမသိဘူးမဲနိုင်လည်းပဲမဲပေါက်တဲ့လူကကျင်းနိုင်မယ်မဲမပေါက်တဲ့လူကမကျင်းနိုင်ဘူးဒါလူရောစင်မှာကိုအဲ့ဒီပြဿနာရှိတယ်အပြေးလဲသွားတယ်ဘာဖြစ်လို့ပြေးလဲလို့ဆိုတော့ရွာကျောင်းကိုကျွန်တော်ကဒီဟိုမိုင်းရည်နိုင်ပြီး CSR ဆိုတဲ့လူမှုတာဝန်သိမှုအရာ corporate social responsibility ရသူကသူ့ရံပုံငွေတွေကမိုင်းရည်နိုင်ပြီးရတယ်ပြီးရွာကိုဆောက်ပေးမယ်မြို့ပေါ်မှာပဲအဲ့ဒီကျောင်းဆောင်ဆောက်ဆိုပြတာအဲ့လိုရှိတယ်အဲ့တော့ဒါကတော့ကြည့်တဲ့လူပေါ်မှာမူတည်ပါပဲเนาะဟုတ်တယ်ဟုတ်တယ်မို့လားစေနာမြစ်တာမှန်လို့ရှိရင်တော့အဲဟိုကသူနားလည်မှုရှိတယ်အဆိုးမြင်နေရင်တော့ဘလောက်ပဲကောင်းအောင်လုပ်နေတယ်အဆိုးမြင်ပါပဲဒါလေးပဲပြောချင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အခုဒါရုပ်ောက်ဘွဲကိုကျွန်တော်နည်းနည်းလေးဟိုပြောလို့ဆန်းနေမလို့ရုပ်ောက်ဘွဲကိစ္စလေးကိုထပ်ပြောချင်တာမေးချင်တာပေါ့နော်ပြီးခဲ့တဲ့2015ရုပ်ောက်ဘွဲတော့ကဒါအခုနိုင်ငံတော်တမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ပြောခဲ့တာလူကိုကြည့်မြေပါနဲ့ပါတီကိုကြည့်ရွေးပါဆိုပြီးတော့ပြောခဲ့တဲ့အတွက်ပါတီကိုဟိုပါပေါ့လူတို့ကအကုန်လုံးပုံအော်ပြီးတော့ထောက်ခံမဲ့ပြေးခဲ့ကြတယ်ပေါ့ဒါကြောင့်လည်းဟိုပါပေါ့အပြတ်အသတ်အနိုင်ရခဲ့တယ်ဒါပေမဲ့အခုလာမဲ့2020ရုပ်ောက်ဘွဲမှာတော့အဲ့ဒီတုန်းကအယူအဆဟာဟိုပါပေါ့အကျုံးဝင်ကြမှာဝင်တော့မယ်နည်းနည်းပါတီရဲ့မူဝါဒကိုပြောင်းပြီးတော့လူကိုလည်းကြည်ရွေးကြပါဆိုတဲ့ဟာမျိုးလမ်းကြောင်းမဲ့ကိုသွားဖို့တင့်တလားဆိုပြီးအခုပါတီဘိုးကောင်ဒီ
ပေါ်ထဲ
မှာဆွေးနွေးကြတာရှိတယ်
ဟုတ်ပါတယ်ဟုတ်ပါတယ်
အဲ့ဒီတိုင်းကိုပဲအခုသွားဖို့ချပြီလား
ဟုတ်
ပါတယ်ပုံစံနဲ့ဟို2015နဲ့ရှင်2020ကဘယ်လိုပြောင်းလဲမှုတွေရှိလာနိုင်မလဲဘယ်လိုမျှော်လင့်ရမလဲကျွန်တော်တို့
ဒါလည်းပဲဘာကြောင့်ပြောရတော့ဆိုတော့ဒါဟိုအမတန်ကိုသတိထားရမယ့်အချက်ပဲတချို့မဲဆန္ဒနယ်မြေတွေနယ်မြေတော့ကျွန်တော်ထုတ်မပြောလို့ဘူးเนาะဟိုကြားပြရုပ်ောက်ပွဲမှာကျွန်တော်တို့ဒီဟိုအဲဆနစ်တဝန်နိုင်ခဲ့တယ်ဟလာဆက်ခွန်မှာရပ်ပြရုပ်ောက်ပွဲဆက်ချင်းမှာကြားပြရုပ်ောက်ပွဲတွေရှိလုပ်ခဲ့တယ်အဲ့မှာရှုံးတယ်ကိုနိုင်ရမယ့်နေရာတွေမှာရှုံးတယ်ဘာဖြစ်လို့လို့ဆိုတော့ကဟလာဟိုဘီရကြားတာဝေဖန်ရတာတိရတာကကိုပြောတဲ့ကိုယ်စလဲလောင်းတဲ့ကိုက nominee လုပ်တဲ့ကိုယ်စလဲလောင်းတဲ့ဒီအတိုက်ခံပါတီကကိုယ်စလဲလောင်းဒီရက်ထဲရွာထဲမှာလူယိုသေးရှင်ဒီယိုသားဖြောင်းမတ်မှုပဲကြည်ကြည်နော်ဒီဟွာဘုံရက်ရွာကျိုးကိုตาဤตาဘာသာဤသာသနာဤလူငွေတွေပဲဆောင်ရွက်တာအပိုင်းမဲ့ကြည်ကြည်အဲ့ဒီမှာပို့ပြီးတော့သူကရက်ရွာကလက်ခံနိုင်ဘူးကောင်းနေတယ်သို့တော့ဒီလူစီဟလာအတိုက်ခံယူတဲ့ခါမှာလွတ်တော်ကိုယ်စလဲဖြစ်နိုင်ငံကြီးစိတ်မဝင်စားဘူးနော်ညီမျိုးစုံနဲ့သူ့ကိုစီုံသိမ်းသိမ်းပြီးတော့ကိုယ်စလဲလောင်းဖြစ်အောင်ဟာကျွန်တော်နိုင်ငံကြီးနားမလဲဘူးနိုင်ငံကြီးနားလဲစရာမလိုဘူးကျွန်တော်ဘရတက်ပြီးလိုအပ်တာပံ့ပိုးမယ်ဘူးသူတာဖြစ်အောင်လုပ်ပေးမယ်လူကြီးမဲ့ရွေးခံပြီးပါရက်ကလူသေးရှင်ဟိုဒီလူတွေကိုမရအောင်သူတို့စီယုံပြီးတော့လှုပ်သွားတဲ့အချိန်မှာရှင်ကြီးတဲ့အချိန်မှာကိုကတော့ပါတီဝင်ဖြစ်တယ်ပါတီကိုထောက်ခံအားပေးတဲ့လူဖြစ်တယ်သို့တော်လည်းပဲဂုဏကိစ္စတွေမှာရရွာကလက်ခံနိုင်သလားလက်မခံနိုင်ဘူးလားလူသေးရှင်ဟုတ်သလားမဟုတ်သလားတဲ့နေရာတွေမှာကြတော့ရှင်လိုက်တဲ့နေရာမှာအားနည်းနေတဲ့သဘောတွေရှိပါတယ်ဆိုတော့ကိုကဒါကိုသတိထားရမယ်သတိမထားလို့မရှိဘူးအဲ့တော့အရင်တော့ကလိုပဲအရင်တော့ကလည်းပါတီကြီးပြီဆိုတာလည်းပဲအချိန်လေးကကျွန်တော်တို့တွေ့တာလူကိုအမြင်ကတ်လို့ဘာလို့ညာလို့ဘာမှမရှိဘူးနော်တကယ်တမ်းမှာဘဝအပြက်ခံအသက်သေးခံပြီးတိုင်းပြည်အတွက်လုံတာဘယ်သူရှိလို့အဖွဲ့ချုပ်ပဲရှိတာဒါကြောင့်မို့အဖွဲ့ချုပ်နိုင်မှုနော်အခြေအနေအားလည်းပဲသိတဲ့အတိုင်းပဲလေဟုတ်လားတဥစုံဝင်လည်းသိတဲ့အတိုင်းပဲအပြည်ပြည်ဆိုင်ရာမှာဆိုလို့ရှိရင်မဲစင်းပြုစုတာကတဖွဲ့ရပြုစုတယ်ရွေးကောက်ပွဲလုပ်တာကတဖွဲ့ရလုပ်တယ်ရွေးကောက်ပွဲမတမာမှုတွေကိုဆုံးဖြတ်တဲ့အဖွဲ့ကတရားစီရင်အဖွဲ့ကတဖွဲ့လုပ်တယ်တီးတာ၃ဖွဲ့လုပ်တာဒီမှာကျတော့ရွေးကောက်မဲစင်းပြုစုတာကောရွေးကောက်ပွဲလုပ်တာကောမဲမတမာမှုတွေရွေးကောက်ပွဲမတမာမှုဆုံးဖြတ်တာကောဒီဒီတော့ဒီရုပ်ောက်ပဲကော်မရှင်ကတည်းကလှုပ်တာအဲ့ဒီအခြေအနေမှာကျွန်တော်အမျိုးသားဒီမိုကရေစီပဲဝင်ပြန်ရတော့ကအမျိုးသားဒီမိုကရေစီပဲအပြတ်အသတ်ဝင်နိုင်မှုလို့လေဘာမှစဉ်းစားမနေအဖွဲ့ချုပ်သာမဲ့ပေးဒီလိုလိုဒီလိုရည်ရည်ခဲ့ရတာဒါကြောင့်အခုကအခြေအနေနဲ့အခြေခါရခုနပြောသလိုမျိုးဒါ policy ဆိုတာမျိုး model လို့တာမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်ဒါလည်းကန့်ကွက်စရာမရှိဘူးဒါဒီတိုင်းမဆုံးရမယ်လို့ကျွန်တော်ထင်တယ
်ဝင်းကျုပ်ကိုယ်တိုင်ကတော့ဒီတဘောကပြီးရုပ်ောက်ပဲပြီးလို့ရှိရင်နောက်ဆိုရတက်တန်းမှာဒီမကွေးတိုင်းမှာပဲဆက်ပြီးတော့ဝင်ကြီးဥဖြစ်နေဆက်ရှိနေမလားဒါမှမဟုတ်လဲပါတီရတောင်းဝန်တစ်ခုခုတခြားတောင်းဝန်ပေးရဆိုရင်အဲ့ပြရတဲ့တောင်းဝန်လိုက်ပြီးဆောင်ရွက်သွားမလားပါတီဆုံးဖြတ်ချက်အတိုင်းလိုက်လုပ်သွားမယ်သဘောရှိလား
အဲ့ဒါကဒီလိုရှိတယ်လေဟိုကျွန်တော်တို့1990ပြည်နှစ်တုန်းကတည်းကလုပ်ခဲ့တဲ့ပုံကိုယ်လေးနော်မတန်သေးပါလေနော်ဒီကျက်မှာပါနေတာပေါ့ပအောင်ပတ်သက်ပြီးဟို2010ကြာပြတ်ရုပ်ောက်ပွဲတဲ့ပါနေတဲ့ပုံကိုယ်လေးဥမာဖြင့်ပြောရမယ်ဆိုလို့ရှိအမတန်မှန်နေအမတန်တော်တယ်ဒုသားဖြောင်းမှန်မှုလည်းရှိတယ်ဟိုဆက်လည်းပဲလုံနိုင်သေးပြီလုံနေဦးမယ်ပုံကိုယ်တွေဟိုဆရာဦးမြင့်သိ၆ခါဆရာဦးမြင့်သိနောက်တစ်ခါအမြိုင်ကကိုဦးမြင့်အောင်သူတို့ဆုံးမသွားကြပြီဒါ90ပြီးနှစ်တူကလည်းပါခဲ့တဲ့ပုံကိုယ်တွေပေါ့90ပြီးနှစ်ရွေးကောက်ပွဲအထွေရွေးကောက်ပွဲမှာပါခဲ့တယ်ပြီးသလိုတော့90လည်းဖြစ်ရွေးချယ်ခံရတယ်ရွေးချယ်ခံရပြီးတော့ဒုက္ခဒုက္ခမျိုးစုံကြုံရတယ်ဖိအားမျိုးစုံကြုံရတော့တော်လည်းပဲခါးစီခံတယ်ပြီးသလိုတော့90လည်းဖြစ်ကနှုတ်ထွက်မပေးဘူးဆိုတော့90လည်းဒီထဲမှာလည်းပဲကျွန်တော်ပါတယ်ဒီကြားထဲမှာအဲ့ထရာတို့ကအသက်အငယ်ဆုံးဖြစ်နေတယ် ဒီကိုရဲ့ခေါင်းဆောင်တွေဖြစ်တဲ့เนาะဒီဟိုနိုင်ငံတော်သမ္မတကြီးဦးဝင်းမြင့်တို့အမတ်ထောင်ဆန်းစုကြီးတို့ဆရာစောမြင့်မောင်တို့ဘိုးအလုံးမှုဆောင်ဖွေရလဲပဲကိုယ့်ကိုယုံကြည်ကိုးစားစွာနဲ့တာဝန်ပေးမယ်ဆိုရင်ကိုကတော့ဆက်ပြီးတော့တာဝန်ထမ်းဆောင်ဖို့ဆုံးဖြတ်ထားပါတယ်